ထိုင်းနိုင်ငံတွင်အရေးပေါ်ကာလအနိုင်ကပ်သက်ချက်တွေကိုတိတိကျကျလိုက်နာဖို့ရွှေပြောင်းလူသမားတွေကိုတိုက်တွန်းနေတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမ VOA သတင်းတောက်အေးမှာပါ။ထိုင်းနိုင်ငံတွင်ကညမထွက်ရအမိန့်နဲ့လူစုဝေးဓာတ်တွေအပါအဝင်အစိုးရကထုတ်ပြန်ထားတဲ့အမိန့်နဲ့ဒေသနာအတွင်းကထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကိုမြန်မာလူသမားတွေလိုက်နာဖို့အလို့ရှင်ပါဝင်ဒေသဆိုင်ရာအာဏာပိုင်တွေကရှင်းလင်းပြောကြားပေးဖို့ထိုင်းဘဟုအာဏာပိုင်တွေကတိုက်တွန်းနေပါတယ်။ဒါဟာရှေ့ပြောင်းလူသမားတွေကြားထိုင်းအစိုးရရဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကိုချိုးဖောက်မှုတွေရှိနေတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ်။
ကျွန်တော်တို့မြန်မာပြည်မှာဥမာအဲ့လိုမျိုးပေါ့ညချင်းတော့ဖလိုဖန်ခံရတာတို့နောက်တော့လည်းအုပ်စုဖွဲ့ပြီးထိုင်ပြီးလို့ဖန်ခံရတာတို့အဲ့လိုမျိုးတွေရှိတယ်ဥမာမြန်မာပြည်နေပုံတွေပဲလို့တော်တော့ဖန်ခံဟိုဖန်ခံရဆုံးနဲ့နေပြည်တော်မူတည်တော့တချို့ကလည်းခိုင်းပြီးတော့မတန်ကြီးအနေနဲ့ရိုက်ပြီးတော့ပြန်ထွက်တာလည်းရှိပါတယ်လုံးလုံးကြီးဖန်တာတော့ဒီအခုချင်းတို့ကဒီလူစုလူဝေးကိုအလိုဖြစ်အောင်လုပ်တဲ့အားမျိုးတွေအဲ့ဒီငါအမထရအမိတ်ကိုဆန့်ကျင်ပြီးတော့ထွက်တဲ့အားမျိုးတွေမှာအဲ့လိုမျိုးတွေတော့ဒါတွေဆန်းအမြန်တရားဆွဲပြစ်ဒဏ်ချအဲ့လိုမျိုးလုပ်တယ်ဗျ
တ်ဆိုင်ရအနာပိုင်းနေအနေနဲ့ဒါတွေမဖြစ်အောင်အသိပညာပေးတာတွေလုပ်ဖို့အတွက်ထိုင်းဝန်ကြီးဌာနကနေတိုက်တွန်းတဲ့ကြေညာချက်ကိုဒီအပိုင်းတွင်းမှာပဲထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်
တို့ဒီကြမ်းနဲ့ပတ်သက်ပြီးတော့ရှေ့ပြောင်းလို့သမားတွေရဲ့မှာစီအောင်လို့ပို့စီပြောင်းလို့သမားတွေကိုအလုပ်ရှင်တွေကပြောရတဲ့မှန်ရှိတဲ့အနေနဲ့တောင်းယူပြီးတော့ပြောပြဖို့ဆိုပြီးပေါ့ပြောရတဲ့မှန်ရှိတာမဟုတ်ဘူးလေဒီနေနေတဲ့ဥမာနေနေတဲ့အနာပိုင်းကြီးရှိတဲ့သူကရောတကြီးတွေရှိမယ်ဒီလိုနေတာရဒီလိုဆိုဖြစ်စံပေါ့နော်ဒါဆိုရင်ဒီလိုမျိုးနဲ့စီရင်တာဒီလိုဟိုတက်ဆိုင်ရတဲ့အနေနဲ့ပြီးတော့ရှေ့ပြောင်းလို့သမားတွေကိုလည်းစီအားတွေကိုလေးစားနိုင်နာမှုရှိအောင်လို့အဲ့ဒါတိုက်တွန်းနေတာပေါ့နော်
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတာကတော့ထိုင်းတောင်ပိုင်းဘက်မှာဖြစ်နေပြီးလူစုလူဝေးနဲ့နေထိုင်တာတွေညမထွက်ရအမိန့်တွေကိုချိုးဖောက်တာတွေကြောင့်ပြီးခဲ့တဲ့တစ်ပတ်ကျော်ကပဲလူ1000ကျော်ဖမ်းဆီးခံခဲ့ရပါတယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ3000ဝန်းကျင်ရှိပြီးမြန်မာနိုင်ငံသား18ဦးလည်းကူးစက်ခံထားရပါတယ်ထိုင်းနိုင်ငံအတွင်းကိုဗစ်ရောဂါနဲ့စုစုပေါင်းသေဆုံးသူ50ဝန်းကျင်ရှိပါပြီကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်